မြန်မာနိုင်ငံမှာ Facebook တုံးပြီးအမုန်းစကားတွေဖြန့်နေတဲ့အန်ဒီယန်နဲ့ပတ်သက်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။အစွန်းရောက်သဘောထားရှိသူတွေကလူနည်းစုတွေအပေါ်မုန်းတီးလာအောင်လှုံ့ဆော်တာတွေကြဲကြဲပြန့်ပြန့်ဖြစ်လာနေတာဟာသတင်းအချက်အလက်ရရှိခွင့်အားနည်းချက်ကြောင့်လို့လည်းမြန်မာသတင်းသမားတွေကမြင်ကြတဲ့အကြောင်းမတ်တန်ကြီးထိုက်ကစူးစီးတင်ပြပေးထားပါရှင်။
မြန်မာပြည်တွင်းမှာလူမကွန်ရဲ့ Facebook ကိုတုံးပြီးရိုဟင်ဂျာတွေလူနည်းစုတွေအပေါ်ကိုအမုန်းတရားတွေလှုံ့ဆော်နေကြတယ်လို့မြန်မာနိုင်ငံဆရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမှတ်ချက်ပေးပြောဆိုလိုက်ပါတယ
် I think it was used to convey public messages but we know that the ultranationalist Buddhists have
Facebook ကိုလူလူကြားမှာချိတ်ဆက်ဖို့တုံးတယ်ဆိုပေမဲ့လည်းဗုဒ္ဓဘာသာဝင်အစိုးရမျိုးချစ်တွေမှာသူတို့ကိုယ်ပိုင် Facebook အကောင့်တွေရှိတာပြီးတော့ရိုဟင်ဂျာတွေတခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်နေကြတာပါ Facebook ကိုသုံးဖို့မူလရည်ရွယ်ချက်ထက်အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ
်မနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့လွတ်လပ်တဲ့မြန်မာဆန်ရအချက်လက်ရှာအဖွဲ့ရဲ့အကြီးအကဲမာဇူကီဒါရုစမန်ကလည်းမြန်မာနိုင်ငံတွင်းအမုန်းစကားတွေပြန့်ပွားနေမှုမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ် Facebook ကိုသုံးပြီးအမုန်းစကားတွေဖြန့်ဝေနေတယ်ဆိုတဲ့အပေါ်ပင်မြန်မာရဲ့အတွင်းရေးမှုဥဟန်စောကလည်းသဘောတူပါတယ
်ဟိုဒီမျိုးပင်ရဆန်မျက်နှာတွေပေါ်မှာလူအမုန်းစကားလို့ဆိုတဲ့တကယ်တူပြောဆိုတဲ့ဟာတွေတွေ့ရတယ်ဆိုတာဟုတ်ပါတယ်ပေါ့နော်အုပ်စုတစ်ခုပေါ့နော်အဖွဲ့တစ်ခုကနေပြီးတော့ဟိုဥတည်ပြီးတော့လုပ်ပြီးရဲ့ဟာအကောင့်တူပြီးဖွင့်ပါနော်အဲ့လိုမျိုးဖွင့်ပြီးတော့လုပ်ပြီးရဲ့အားလုံးကိုကျွန်တော်တွေ့ရတယ်ဆိုတဲ့ဟာတော့ဟိုဒီဆွေးနွေးပုံမှာကျွန်တော်တွေ့နေရတယ်ဆိုတာမှန်ပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတော့လူမှုကွန်ရက် Facebook ဟာအစိုးရအာဏာပိုင်တွေရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဖြစ်နေတယ်လို့လည်းထောက်ပြသွားပါတယ
် Oh everything is done through Facebook in Myanmar People communicate through Facebook but it's the government structures
မြန်မာနိုင်ငံမှာတော့ Facebook ကနေတဆင့်အားလုံးလုပ်နေရပါလူတွေက Facebook ကနေတဆင့်ဆက်သွယ်ကြတယ် Facebook ဟာမြန်မာအစိုးရရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့သတင်းအချက်အလက်စင်တာပြည်သူကိုပြောချင်တဲ့သတင်းစကားကိုလည်း Facebook ကနေတဆင့်တင်ပြတာပါ။ဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအင်မတန်မှအရေးကြီးတဲ့အစိတ်ပိုင်းကြီးဖြစ်နေပါတယ်
။ Facebook ပေါ်မှာအကောင့်အတုတွေစိတ်ကြိုက်ဖွင့်ပြီးလူထုကြားမှာအမုန်းတရားတွေအကြမ်းဖက်မှုတွေဖြန့်ဝေနေနိုင်တဲ့အခြေအနေပိုပြီးဆိုးဝါးနေရတဲ့အကြောင်းရင်းကမြန်မာလူထုကြားတဲ့ရင်အချက်လက်ရပိုင်ခွင့်အားနည်းချက်ကြောင့်လည်းဖြစ်တယ်လို့ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်စောကထောက်ပြပါတယ်
။ဒီလိုဖြစ်လာတဲ့အခါမှာတခုတွေ့ရတဲ့အားဖြင့်ဆိုတော့ right information မရှိတာရယ်နောက်ပြီး access information ကောင်းမရှိတာရယ် right information ကောင်းမရှိတာပေါ့နော်။ဒီ information တခုကိုမှန်သလားမှားသလားဆိုတော့တကယ် source မှာသွားပြီးတော့မကြည့်နိုင်တဲ့အနေအထားတွေရှိတယ်။ဒါတကယ်ပဲအစ်စ်လားအတူလားဆိုတဲ့ဟာကိုမခွဲခြားနိုင်တဲ့ဟာအဲ့အချက်ကြောင့်လည်းပါ
ကဘာတလွန်းအလွယ်တကူချိတ်ဆက်ဆက်သွယ်နိုင်ရည်ရည်ရွယ်တဲ့လူမှုကွန်ရက် Facebook ပေါ်မှာအမုန်းတရားဖြန့်ဝေမှုမျိုးတွေးတဲ့အတန်ယူအကြမ်းဖက်မှုတွေသတင်းမှားတွေအပါအဝင်လူမှုအတိုင်းဝိုင်းချမတင့်လျော့ဘူးလို့ Facebook ကဆုံးဖြတ်ရင်တော့ဒါတွေကိုဖျောက်ချအကောင့်တွေကိုပိတ်သိမ်းတာမျိုးတွေလှုံ့ဆော်နေတာပါဒါပေမဲ့ကျူးလွန်မှုတွေကို Facebook ကို report လုပ်မှ Facebook ကစဉ်းစားသုံးသပ်တာဖြစ်ပါတယ်ဒီလိုချိုးဖောက်မှုတွေကျူးလွန်မှုနဲ့ပဲဖုန်းတော်ကြီးဦးဝီရသူရဲ့ Facebook အကောင့်ကိုလည်းပိတ်သိမ်းခံခဲ့ရပါတယ်ရှင်